Voice of America in Burmese.
မင်္ဂလာနေ့တပါရှင် VOE မြန်မာပိုင်းရဲ့ April 18ရက်မြန်မာနှစ်စန်းတရက်နေ့အစီအစဉ်လေးကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ဖင်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်လေးကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာသေဆုံးသူဟာအရင်ထင်ထားတာထက်များတယ်လို့တရုတ်နိုင်ငံကပြောကြားခဲ့ပါတယ်။ဝူဟန်မြို့ကတည်ဆုံးသူအရေအတွက်ကိုမူလစာရင်းထက်90ရာခိုင်နှုန်းကျော်ဖြစ်တဲ့နောက်ထပ်1290တည်ဆုံးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကကြေညာချက်ထုတ်ပြန်တဲ့အတွက်ဒီမြို့မှာစုစုပေါင်းတည်ဆုံးသူဟာ3869ယောက်ဖြစ်သွားပါတယ်။ရောဂါပိုးကူးစက်တယ်လို့အတည်ပြုသူအရေအတွက်ကလည်း325ယောက်တိုးလိုက်တဲ့အတွက်စုစုပေါင်း5333ယောက်ဖြစ်ပါတယ်။COVID-19 ကြောင့်အင်တွေမှာတည်ဆုံးခဲ့ကြပြီနဲ့တရားဝင်စည်ရင်တဲ့မဝင်တာမျိုးမနိုင်မနှင်းဖြစ်ခဲ့တဲ့စည်ရုံတွေစီကစည်ရင်အတိအကျမရခဲ့တာမျိုးတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ American ပြည်ထောင်စု John Hopkins တက္ကသိုလ်ကပြုစုနေတဲ့ COVID-19 ရောဂါဆိုင်ရာနိုင်ငံတကာစည်ရင်အရကမ္ဘာတဝန်း COVID ရောဂါဖြစ်ပွားသူနှစ်သန်းကျော်ရှိသွားပြီးတည်ဆုံးသူကသသိန်းခွဲနီးပါးရှိနေပါပြီ။အဲ့ဒီထဲမှာတရုတ်နိုင်ငံကစုစုပေါင်းကူးစက်သူ8000ကျော်တည်ဆုံးသူ4600ကျော်လို့ဖော်ပြထားပါတယ်။ COVID-19 ကရောဂါကြောင့်ရပ်ဆိုင်နေတဲ့ American စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့တမရကအဆင့်3ဆင့်ပါတဲ့အစီအစဉ်ကိုကြားသာပေးနေတော့ကကြေညာခဲ့ပါတယ်။ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပြန်ဆနိုင်ရေးအတွက်တမရကနှံ့ညွှန်ချက်ပေးခဲ့တာဖြစ်ပါလေ
။ We are not opening all at once but one careful step at a time.
အလုံးကိုတစ်ချိန်တည်းဖွင့်သွားမှာမဟုတ်ဘဲတဆင့်ချင်းတတိထားပြီးဖွင့်သွားမှာဖြစ်ပါတယ်။ပြည်နယ်တချို့ကတော့ပူဆော့ပြီးတော့ပြန်ဖွင့်နိုင်ပါလိမ့်မယ်။ပြည်နယ်တစ်ခုနဲ့တစ်ခုရင်ဆိုင်နေရတဲ့အခက်အခဲတွေကမတူပါဘူးလို့သမ္မတဒေါ်နယ်ထရန့်ပြောသွားတာဖြစ်ပါတယ်။တည်နှစ်ဖက်အတွင်းမှာ COVID-19 ကြောင့်တည်ဆုံးသူနောက်ထပ်ရောဂါပိုးကူးသူကျဆင်းသွားတဲ့ပြည်နယ်တွေမှာအခုလိုမျိုးအဆင့်လိုက်ပုံမှန်ပြန်ဖြစ်အောင်စတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။ပထမအဆင့်မှာတော့ကျောင်းတွေအရက်ဘားတွေကိုစက်ပိတ်ထားမှာဖြစ်ပေမဲ့ဝိပုကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်ရုံတွေအားကစားကွင်းတွေကိုပြန်ဖွင့်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လူတွေတယောက်နဲ့တယောက်နီးကပ်မနေအောင်လို့တင်းတင်းကြပ်ကြပ်လှုပ်ထားပေးရမှာဖြစ်ပါတယ်။ဒုတိယအဆင့်ကျရင်တော့ကျောင်းတွေပြန်ဖွင့်နိုင်မှာဖြစ်တယ်လို့ခီးသွွာလာမှုကိုလည်းပြန်လှုပ်နိုင်ကြမှာဖြစ်ပါတယ်။ဒါပေမဲ့ဝန်ထမ်းတွေအနေနဲ့အိမ်ကားတွေပဲဆက်ပြီးအလုပ်လုပ်တာကိုအားပေးထားပါတယ်။တတိယအဆင့်မှာတော့ပုံမှန်အတိုင်းပြန်လည်သွာလာအလုပ်ခွင်ဝင်နိုင်ကြမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲရောဂါပိုးမကူးအောင်ပြင်ဆင်ကာကွယ်မှုတွေကိုလုပ်မထားရင်တယောက်နဲ့တယောက်ခက်ခွက်ခွာနေကြအောင်လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံမှာနှစ်သစ်ကိုအထိမ်းအမှတ်နဲ့အကျဉ်းသား2000ကျော်နီးပါးကိုသမ္မတဦးဝင်းမြင့်ကသတ်မှတ်ချက်မထားဘဲပြစ်ဒဏ်လွတ်ငြိမ်းခွင့်ပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း24,896ယောက်ကိုလွတ်ငြိမ်းချမ်းသာခွင့်ပေးလိုက်တဲ့အထင်းမှာနိုင်ငံသားသား89ယောက်ပါဝင်ပါတယ်။ဒါအပြင်ဒီတေးတန်ချခံထားရသူတွေကိုထောင်တန်တသက်လွတ်ရမရှိပြစ်ဒဏ်နှစ်အကန့်တမရှိထောင်တန်တသက်ကျနေသူတွေကိုထောင်တန်အနှစ်40ထောင်တန်အနှစ်40နဲ့အထက်ကျနေသူတွေကိုတော့ထောင်တန်အနှစ်40နဲ့အနှစ်40အောက်ပြစ်ဒဏ်ကျနေသူတွေကိုထောင်တန်ရဲ့၄ပုံတစ်ပုံလျှော့ပေါ်ပေးတယ်လို့သမ္မတလက်မှတ်နဲ့ထုတ်ပြန်ခဲ့ပါတယ်။သမ္မတလွန်ငင်းချမ်းသာခွင့်နဲ့ပြန်လွတ်လာသူတွေထဲမှာလောလောဆယ်တော့နိုင်ငံရေးအကျဉ်းသား20ပါဝင်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေး AAPPB အဖွဲ့ကပြောပါတယ်။COVID-19 ကရောဂါကြောင့်ရုတ်တရက်ပြန်လာကြရတဲ့မြန်မာရွှေပြောင်းလုပ်သမားတွေကပေးကနေပြီးကာကွယ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကုလသမဂ္ဂကအကူအညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြန်ဝင်လာကြတဲ့အလုပ်သမားတွေကျုံနေကြရတဲ့အလုပ်သမားနဲ့လူမှုစီးပွားပြဿနာတွေပြည်လည်အောင်လို့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေမှာကူညီပေးနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ပြန်လာကြတဲ့ရွှေပြောင်းအလုပ်သမားတွေအတွက်တကူရီတန်ရှင်းပစ္စည်းတွေ COVID-19 ဆိုင်ရာပညာပေးလက်ကမ်းစာဆောင်တွေဖြန့်ချီပေးခဲ့တယ်လို့အခုလိုပြန်လာကြတဲ့အလုပ်သမားတွေအပေါ်မှာခွဲခြားမှုမရှိအောင်ကြိုးပမ်းခဲ့တယ်လို့ကြေညာချက်ထဲမှာပြောထားပါတယ်။
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်မျိုးကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညာလိုင်းဒိုမီတာ25 kHz 7183ညာလိုင်းဒိုမီတာ32 kHz 9339နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
မရိကန်တန်ကနေဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရနိုင်ကဆက်ပြီးတော့ပြောပြပေးသွားပါမယ်။ဘင်္ဂလားဒေ့ရှ်ပင်လယ်ော်တွင်ဆက်လက်ဒဇင်းပေါ်မှာရင်းကြမှုဆိုရင်30ကျော်တည်ဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်ကော်မရှင်အနေနဲ့တုံ့နှုတ်မိတယ်လို့ပြောခွင့်ရရူဘတ်ဂိုဗယ်ကပြောလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်ရုံးကဒီကနေ့အနေဆွဲနဲ့ထုတ်ပြန်လိုက်တဲ့စာမှာတော့အဲ့ဒီဆက်လက်ပေါ်မှာအမျိုးသမီးတွေနဲ့ကလေးငယ်အများစုပါဝင်နောက်ထပ်လူ400လောက်ဟာလဲသနယိခါပြတ်တော့တာတွေရေတဲ့ခန်းချောက်တာတွေနဲ့ရင်ဆိုင်နေရတာကြောင့်ကျမတို့စောင်းရှောက်မှုတွေအရေးကြီးလိုအပ်နေတယ်ဆိုပြီးတော့ပြောထားပါတယ်။အဲဒီဆက်လီဘောမှာအသက်မသေးပဲချန်နေသေးတဲ့သူတွေကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့မိဖက်အဖွဲ့အစည်းတွေကနေရာနေရာနဲ့တခြားအကူအညီတွေပေးနေတယ်လို့ပြောပါတယ်။ဝန်ကြားလို့ခေါ်ဆိုတာကိုမြန်မာအစိုးရကလက်မခံပေမဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကတော့ဒီခေါ်ဝေါ်အတိုင်းပဲသုံးဆွဲပြောဆိုနေကြတာပါ။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားဖြစ်နေတဲ့တိုက်ပွဲတွေကဒေသခံတွေအပေါ်မှာရိုက်ခတ်မှုတွေရှိနေတာကိုလည်းကုလသမဂ္ဂအနေနဲ့သတိထားမိတယ်လို့ဆိုပါတယ်။အခုလိုကိုဗစ် -19 ကာယောဂါဖြစ်နေတဲ့မှာမြန်မာနိုင်ငံအပအဝင်တစ်ကမ္ဘာလုံးကိုအပြစ်ရဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုထားပေမဲ့လိုက်နာခြင်းမရှိဘူးလို့လည်းပြောထားပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကပြည်ပခဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးဝင်ပြုဖို့နဲ့အင်တာနက်ချက်တော့ထားတဲ့မျိုးနယ်တွေကိုလည်းအင်တာနက်တွေပြန်ဖွင့်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာအမေရိကန်ရဲ့ကြိုရောင်းကြိုရဲအစုရှယ်ယာဈေးကွက်မှာဒေါင်းဂျုန်းစ်အစုရှယ်ယာတွေကအတက်ပြနေတာကြောင့်ဒီကနေ့ဈေးကွက်ဖွင့်ချိန်မှာအတက်ဈေးနဲ့ဖွင့်မဲ့သဘောပြနေပါတယ်ဒါပြင် S&P 500အစုရှယ်ယာတွေကလည်း 3.5 ရာခိုင်နှုန်းတက်လာခဲ့ပြီးတော့ Nasdaq ကတော့ 3.66 ရာခိုင်နှုန်းလောက်တက်လာခဲ့ပါတယ်အမေရိကန်သမ္မတကနိုင်ငံရဲ့စီးပွားရေးတွေကိုဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ကြားသာပရိနေကကြေညာလိုက်ပြီးတဲ့နောက်မှာတော့ဥရောပနဲ့အာရှကအစုရှယ်ယာဈေးတွေလည်းတက်လာခဲ့ပါတယ်။အမေရိကန်ကဂျလီဆိုင်ယန့်ဈေးထုတ်လုပ်တဲ့ကုမ္ပဏီကကိုဗစ် -19 ရောဂါကုသဖို့အတွက်ဈေးထုတ်လုပ်လာနိုင်ပွဲရှိတယ်လို့သတင်းတွေထောက်ပေါ်လာတဲ့အတွက်အစုရှယ်ယာဈေးကွက်တွေမှာလည်းအတက်ဖက်ကိုဥတီလာနေတာဖြစ်ပါတယ်။ဒါပြင်ဒီဂျလီဆိုင်ယန့်ကုမ္ပဏီကစံသက်ထုတ်လုပ်လိုက်တဲ့ Remdesivir စံသက်ဈေးကိုအသုံးပြုခဲ့တဲ့ COVID-19 လူနာ125ယောက်ဟာအလင်းမြန်ပြန်ကောင်းလာနေတာကိုတွေ့ရတယ်လို့ချီကာဂိုတက္ကသိုလ်ကသုတေသီကလည်းမနေ့ကျောက်ရီနေ့ညနေပိုင်းကပြောကြားလိုက်ပါတယ်။အာရှဘက်မှာတော့တရုတ်နိုင်ငံရဲ့စီးပွားရေးကျဆင်းနေပေမဲ့အာရှအစုရှယ်ယာဈေးတွေကတော့တက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဟာဒီနေ့ကပထမ3လမှာကျဆင်းသွားခဲ့ပြီးဒါဟာ10စုနှစ်တည်းအတွင်းမှာပထမဆုံးအချိန်ကျဆင်းခဲ့တာဖြစ်ပါတယ်။ဩစတြေးလျက S&P နဲ့ ASX 200က 3.41 ရာခိုင်နှုန်းတက်ခဲ့ပြီးတော့ဂျပန်နိုင်ငံရဲ့ Nikkei က 3.15 ရာခိုင်နှုန်း၊ထိုင်ဝမ်ရဲ့ DSEC 50အညွန်ကိန်းက 2.14 ရာခိုင်နှုန်း၊ဟောင်ကောင်ရဲ့ Hang Seng နဲ့အိန္ဒိယက Mumbai Sensex တို့က 3.5 ရာခိုင်နှုန်းတက်လာခဲ့ပြီးတော့ရှန်ဟိုင်းအစုရှယ်ယာအညွန်ကိန်းကတော့1ရာခိုင်နှုန်းနီးနီးလောက်တက်ခဲ့ပါတယ်ခင်ဗျာ။ဘရဇိုးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပွားမှုကိုဘယ်လိုကင်တွယ်ဆောင်ရွက်မလဲဆိုတာနဲ့ပတ်သက်ပြီးသဘောထားကွဲလွဲခဲ့တာကြောင့်ဘရာဇီးလ်သမ္မတဂျာဘောဆိုနာရိုကဂျာမန်ရေးဝန်ကြီးလူးဝိစ်အန်ရီကေမန်ဒက်တာကိုယာယီကနေဖြုတ်ချလိုက်ပါတယ်လူတွေကိုအပြင်းမထွက်ပဲအိမ်ထဲမှာနေကြဖို့နဲ့စီးပွားရေးလုပ်ငန်းတွေကိုကန့်သတ်လိုက်ခြင်းအပြင်တိုင်းပြည်ရဲ့စီးပွားရေးကိုထိရိုက်လာစေမှာဖြစ်တယ်လို့ဘောဆိုနာရိုကပြောပါတယ်မန်ဒက်တာနေရာမှာတော့ဘရာဇီးလ်နိုင်ငံကကင်ဆာထုကုဆရာဝန်ကြီးနယ်ဆန်တက်ကိုဂျာမန်ရေးဝန်ကြီးသစ်ဖြစ်နဲ့ခန့်လိုက်ပါတယ်အခုသစ်ခန့်လိုက်တဲ့ဂျာမန်ရေးဝန်ကြီးနယ်ဆန်တက်ကလည်းဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လူတွေကိုအိမ်ထဲကနေအပြင်ထွက်ကြဖို့ကိစ္စကိုထောက်ခံတာဖြစ်ပါတယ်။မန်ဒက်တာယာရုကနေထွက်သွားတာဟာနှစ်ဖက်သဘောတူညီမှုနဲ့ထွက်သွားတာဖြစ်တယ်လို့သမ္မတဘောဆိုနာရိုကတော့ပြောပါတယ်။ဂျမိုင်းဝန်ကြီးမန်ဒက်တာကိုထုတ်လိုက်ပြီးတဲ့နောက်မှာပဲဆာအိုပေါ်လိုပြည်နယ်အုပ်ချုပ်ရေးမှူးဂျောင်ဒိုရီကလည်းသူနဲ့သူ့မိသားစုပေါ်မှာချိန်ကျောက်စာတွေရလာတာကြောင့်မိသားစုလုံးကြီးကိုတွန်းလိုက်တယ်ဆိုပြီးတော့ကြားလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးသမဘောဆိုနာရိုရဲ့ခိုင်တွယ်ပုံကိုဝေဖန်ခဲ့တာကြောင့်အခုလိုချင်းချောက်မှုတွေရတာဖြစ်လို့လေဆောက်ပေါ်လိုပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ခင်ဗျာ။ FIFA Champions League Final ဩဂုတ်လ29ရက်နေ့မှာကစားနိုင်ဖို့အတွက်စီစဉ်နေတယ်ဆိုပြီးတော့ဥရောပဘောလုံးအဖွဲ့ချုပ် UEFA ကပြောလိုက်ပါတယ်။ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့် Champions League ဘောလုံးပွဲတွေအပါအဝင်ဥရောပကဘောလုံးပွဲတွေကိုအနာပိုင်တွေကရပ်ဆိုင်းထားတာပါ။ဒါပေမဲ့2019-2020ဘောလုံးရာသီကိုဘယ်လိုအဆုံးသတ်နိုင်မလဲဆိုတာကိုဥရောပဘောလုံးအဖွဲ့ချုပ်ကစဉ်းစားနေကြတာဖြစ်ပြီးတော့လာမယ့် April 23ရက်နေ့မှာထပ်ပြီးတော့ဆွေးနွေးသွားကြမှာဖြစ်တယ်လို့ဆိုပါတယ်။ဒီနေ့ဘောလုံးရာသီကိုအဆုံးသတ်ဖို့အတွက် UEFA ကစဉ်းစားနေတာမှာတနည်းကတော့ Champions League Quarter Final နဲ့ Semi Final ပွဲစဉ်တွေကိုဇူလိုင်လနဲ့ August လတွေမှာပုံမှန်အတိုင်းအိမ်ခွင့်အဝေးခွင့်နဲ့ကြောက်ကစားဖို့ဖြစ်ပြီးတော့နောက်တစ်ခုကတော့အမှတ်ပေးပွဲတွေအပြီးမှာနှစ်ကြောက်မကစားဘဲတစ်ပွဲပဲကစားသွားဖို့ဖြစ်ပါတယ်။Champions League Final August 29ရက်နေ့မှာကစားပြီး Europa League Playoff Final ကိုတော့ August 26ရက်နေ့မှာကစားဖို့ဥရောပဘောလုံးဖွဲ့ချုပ်ကအီးမန်ထားတာဖြစ်ပါတယ်ခင်ဗျာ ယူအမေရိကန်တန်ကနေတောက်ကြနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
။ချင်းချက်နဲ့လူငါးဦးထက်ပိုမစုရဆိုတဲ့ပြည်ထောင်စုအစိုးရအဖက်ပေါ်ပြီးတဲ့နောက်တိုင်းနယ်ပြည်နယ်အသီးသီးကလည်းဒေသနာအမိန်တွေပုံမတင်းကျပ်လာတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ကျွန်မအင်တနာပါကျမရင်းနဲ့အာကစားဝင်ကြီးဌာနကကိုဗစ် -19 ရောဂါကိုပိတ်ချက်ကွယ်နိုင်ဖို့အတွက်ချွင်းချက်နဲ့လူငါးဦးထက်ပိုမစွေးချဖို့နဲ့မလိုက်နိုင်ရင်ကူးစက်ရောဂါများကကွယ်နိုင်နေရည်ဥပဒေနဲ့အရေးယူမယ်လို့ဧပြီလ16ရက်စွဲနဲ့မနေ့ကထုတ်ပြန်ပါတယ်။ဒီလိုကျမရင်းနဲ့အာကစားဝင်ကြီးဌာနကထုတ်ပြန်ချက်ထွက်သလိုတိုင်းဒေသချင်းပြည်နယ်အလိုက်ဒေသနာအမိန်တင်းတင်းကြပ်ကြပ်ထုတ်ပြန်လာတာတွေရှိနေပါတယ်။ဆိုင်းတိုင်းဒေသကြီးမှာတော့နိုင်ငံခြားပြန်လည်ပြည်တော်ပြန်တွေကို21ရက်စံကြီးအဖြစ် community quarantine တွေမှာထားရှိမှာဖြစ်တဲ့အပြင်မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိမှုများတဲ့ပြည်နယ်နဲ့တိုင်းရလာသူတွေကိုလည်း community quarantine center တွေမှာထားပြီးစောင့်ကြည့်မှာဖြစ်တယ်လို့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူဆွန်အားအရင်းအမြစ်ဝန်ကြီးဌာနဝန်ကြီးဦးမိုးကျော်သူက VOA ကိုပြောပါတယ
်အဓိကတော့ပြည်ပေါ်ပြန်နေပေါ့ထိုင်းကပြန်တဲ့ဟာတွေတရုတ်ကပြန်တဲ့ဟာတွေနောက်တစ်ခါတော့တိုင်းလက်ကဒီတိုင်းခြားပေါ့အဓိကကတော့ရန်ကုန်တိုင်းလိုခါမျိုးကကျောက်ဖြစ်ပေါ်တော့များတဲ့နေရာတွေကလာမဲ့လူတွေပေါ့ကျောက်ဖြစ်ပေါ်တော့မြင့်တဲ့ဒေသတွေပေါ့မရှမ်းပြည်နယ်အဲ့လိုပဲကလာတာမျိုးတွေပေါ့အဲ့လူတွေကိုကျွန်တော်တို့ရည်ရွယ်ပြီးတော့မှပြန်လာတဲ့အချိန်မှာကုဋေသာရောက်လို့ရှိရင်အဲလက်ဆိုင်ရာမျိုးနယ်ဒါမှမဟုတ်သူ့ကြီးရွာတွေမှာဒီကိုယ်နေရီကွာရီနေရှိတယ်အဲ့မှာသူတို့ဝင်ပြီးတော့မှကောင်းကွာရီခံယူဖို့ပေါ့လိုရလို့ရှိရင်28ရက်ပြည့်တဲ့ချိန်အောင်27ရက်ကိုတော့ကွာရီမှာနေမယ်ပြန်တဲ့တစ်ပတ်ဟိုတပတ်ကိုတော့အိမ်မှာဟုံးကွာလေးစထားမယ်ပေါ့အဲ့ဒီရွေးချက်ပါနဲ့
စကိုင်းတိုင်းဒေသကြီးမှာလည်းဧပြီလ13ရက်နေ့ကနေစပြီးကျန်းမာရေးနဲ့လူမှုရေးကိစ္စမှာအပါခိုင်လုံတဲ့အကြောင်းပြချက်မရှိဘဲည10နာရီကနေမနက်4နာရီအထိတွာလာတာတွေမလုပ်ကြဖို့တိုင်းအစိုးရအဖွဲ့ကအမိန့်ထုတ်ပြန်ထားပါတယ်မန္တလေးတိုင်းဒေသကြီးမှာလည်းကိုဗစ် -19 ရောဂါကိုကောက်ွယ်ထိန်းချုပ်နိုင်ဖို့အတွက်နေ့စဉ်ည9နာရီကနေမနက်4နာရီအထိလုံးဝအပြင်မထွက်ဖို့မိန့်စာတစ်စောင်ကိုမနေ့ကထုတ်ပြန်လိုက်ပါတယ်ဒီအမိန့်ကဧပြီလ18ရက်ဒီကနေ့ကနေစပြီးအသက်ဝင်မှာဖြစ်ပြီးနောက်ထပ်အမိန့်တစ်စုံတရာမထုတ်ပြန်မချင်းအတည်ဖြစ်ပါတယ်။ဒီအမိန့်မလိုက်နာသူတွေကိုဒီဆဲဥပဒေအရအရေးယူမှာဖြစ်တယ်လို့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ကချင်ပြည်နယ်မှာလည်းအပြင်ထွက်ရင်လူတိုင်းနှာခေါင်းစီးတက်ကြဖို့အမိန့်ထုတ်ထားတယ်လို့ကချင်ပြည်နယ်ကလူမှုရေးဝန်ကြီးဦးနေဝင်းကပြောပါတယ
်။အပြင်ထွက်လို့ရှိရင်မဖြစ်မီမတ်စတာအမယ်။ဒီရောက်စုပ်လို့ရှိရင်ဈေးတွေရောဈေးဝယ်ရောမတ်စတာအမယ်။အဲ့ဒါတော့ဖြစ်မီလေးဆောင်မစအထုတ်ထားရှိပါပဲ။
မကွေးတိုင်းဒေသကြီးမှာတော့တချံရက်တွေအတွင်းမှာပိတ်ထားတဲ့ခရီးသည်ပို့ဆောင်ရေးတွေဟိုတယ်နဲ့တဲခိုခန်းတွေကိုဒီဧပြီလကုန်ထိပိတ်ထားဖို့ညွှန်ကြားထားပါတယ်။ရန်ကုန်မှာတော့လာမယ့်20ရက်နေ့ကနေစလို့အလုပ်တွေပြန်ဖွင့်ပြီးလုပ်ငန်းခွင်ပြန်ဝင်ကြရတော့မှဖြစ်ပေမဲ့ရန်ကုန်တိုင်းအစိုးရအနေနဲ့ရောဂါပိုးကူးစက်ပြန့်နှံ့တာတွေကိုတားဆီးနိုင်ဖို့ဘလို့ဆောင်ရွက်ချက်တွေလုပ်မလဲဆိုတာကိုရှင်းရှင်းလင်းလင်းထုတ်ပြန်တာမရှိသေးပါဘူး။ရန်ကုန်မှာတော့ရောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ကွက်တွေလမ်းတွေနဲ့တိုက်အချို့ကိုအသွားလာပိတ်ပင်တာတွေပုံများလာနေပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရသူအရေအတွက်က85ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်။ကျွန်မအင်တနာထွန်းမှရန်ကုန်ကနေသတင်းပေးပို့ပါရစေ
။ VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာကိုဗစ် -19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်မှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ကျန်တန်းကနေမြန်မာနှစ်စံတရနေ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ရှင်။မင်္ဂလာနှစ်သစ်မှာတော့ရှင်ဒီအားလုံးတွေ VOA အဖွဲ့သားတွေကနေပြီးတော့နှစ်သစ်ဆင်းမှုပို့တာချင်ပါတယ်ရှင
်။မင်္ဂလာနှစ်သစ်ပါခင်ဗျာ။ကျွန်တော်ကြိုက်တဲ့Things can only get better ဆိုတဲ့ Howard Schultz ရဲ့သချင်းစာသားလေးကိုပြောပြချင်ပါတယ်။ကြောက်သလားမင်းရင်တော့ကြောက်တာပေါ့။ဒါပေမဲ့အကြောက်တရားနဲ့တုံ့နောင်ခံမနေနဲ့အားလုံးဖြုတ်ချလွှင့်ပြလိုက်နိုင်ရင် Things can only get better အားလုံးဟာကောင်းလာဖို့ပဲရှိပါလေခင်ဗျာ။ရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်တန်းလွင်ပါပါခင်ဗျာ
။ကိုမြန်လာခဲ့မယ်။
မင်္ဂလာနှစ်သစ်ဖြစ်ပါစေရှင်ဒေါက်တာရှင်များအားလုံးနှစ်သစ်မှာစိတ်ချမ်းသာခြင်းကိုကျန်းမာခြင်းနဲ့အတူအောင်မြင်မှုတွေစားတဲ့တဘိုးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းမေတ္တာပို့သပေးပါရရှင်ဒီရီကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ကျွန်မများကစင်အောင်ပါရှင
်ဘာမေငြိမ်းချမ်းပါစေနှလုံးသားရေဆုတောင်းနေကဘာမေစိတ်လမ်းပါစေအားလုံးကတောင်းဆိုနေ
ကဘာမြေငင်းကြပါစေရဲ့ဟုတ်ပါရဲ့မြန်မာနိုင်ငံကမင်္ဂလာနှစ်သစ်အချိန်ခါမှာကျမတို့လူသားတွေအားလုံးတွေလိုအပ်နေတဲ့စုဖြစ်ပါရဲ့နော်ကဘာမြေကိုအကြီးတန်းစေတဘာဝပေးစစ်ပေးတို့အပြင်တကွာလုံးခုကြုံတွေ့နေရတဲ့ကုဆေယောဂကပ်ဘေးဇိုကြီးကနည်းမြေဒေသခွဲခြားမှုမရှိအသားရောင်ကြမှာအသက်ရေခွဲခြားမှုမရှိအားလုံးကိုအင်အားကြီးနဲ့တိုက်ခိုက်နေတာပါဒါကြောင့်ကျမတို့မြန်မာနိုင်ငံမှာလည်းအားလုံးချစ်မြတ်လို့ရွှင်ရတဲ့အကြံရဲ့မြဲအချိန်ခါတော့မဆင်နွှဲနိုင်မဲနဲ့အခုနှစ်တကူရောက်လာခဲ့ပါပြီနော်ဒီလိုအချိန်လေးဇိုးရကြတဲ့ကအားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေလို့ပထမအဦးဆုံးဆုတောင်းပေးကြပါလိမ့်ကျမတို့အားလုံးကြုံတွေ့နေရတဲ့ကပ်ဘေးဇိုးကြီးကိုအမြဲဆုံးကြော်ဖြတ်နိုင်ကြပါစေလို့ဒီနေ့ဆုတောင်းပေးကြပါလိမ့်အားလုံးလည်းအဆင်ပြေသွားမှာပါဒါကြီးလည်းပြီးသွားတော့မှာပါဆယ်နှောင်းလင်းချက်တွေနဲ့ကျမတို့နှစ်သစ်ရက်တွေကိုကြော်ဖြတ်ကြရအောင်နော်
နေတဲ့ပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါသောနာရှင်ပေါင်းလက်ရှိကြုံတွေ့ရင်ဆိုင်နေရတဲ့ရောကန္တရကပ်ဘေးကနေအမြန်ဆုံးလွတ်မြောက်ပြီးနှစ်တစ်မှာချစ်ခင်ရတဲ့မိသားစုဆွေမျိုးမိတ်ဆွေအပေါင်းအသင်းများနဲ့အတူလူသစ်စိတ်သစ်နဲ့ပုံမှန်တိုင်းပျော်ရွှင်စွာနေနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်အားလုံးကျမ်းမာပျော်ရွှင်နိုင်ကြပါစေခင်ဗျာ
မင်္ဂလာနှစ်သစ်ပါရှင်ကျွန်မဆုမြတ်ပါမှာအခုချိန်မှာတော့အားလုံးကဒီစိုးရိမ်မှုတွေမြေယာမှုတွေနဲ့ကြုံနေကြရတာမှတ်ပါတယ်ဒါမဲ့လေဒီအစိုးရရအကောင်လို့မှတ်ယူပြီးတော့အရင်တော့ကဒီအချိန်မရှိခဲ့လို့မဆက်သွယ်နိုင်ခဲ့တဲ့မိသားစုဝင်တို့မိတ်ဆွေတငယ်ချင်းတို့နှုတ်ဆက်စကားပြောမယ်ဆိုလို့ရှိရင်သူတို့အတွက်တည်းမဟုတ်ပါဘူးကိုယ့်အတွက်လည်းစိတ်ကြည်နူးစရာဖြစ်မှာပါကျမကိုယ်တိုင်လည်းအခုလိုမျိုးခက်ခဲတဲ့အချိန်မျိုးမှာကိုယ့်ရဲ့ဒီမိသားစုတငယ်ချင်းတွေအတွက်ကိုအချိန်ပို့ပြီးတော့ပေးဖြစ်ပါတယ်အဲ့တော့အစိုးရကင်းသွားတဲ့အချိန်မှာအဆင်သင့်ဖြစ်နေအောင်လို့ကိုယ့်ရဲ့စိတ်ခွန်အားတွေကိုမွေးထားနိုင်ကြပါစေလို့နှစ်သက်ဆုတောင်းပါတယ
်
ရှင်အခုချိန်မှာချစ်ခင်သူတွေတွေ့ဆုံစုဝေးဝိုင်းဖွဲ့ပြီးတော့ကြောကြောရွှင်ရွှင်မဆင်နှွှဲလိုက်ရတဲ့နှစ်သက်ကူးကိုရှေးလာမဲ့နှစ်သက်ကူးကြရင်နှစ်ဆတိုးပြီးဆင်နှွှဲနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်မတူတာလေးတွေပေါ့ရှင်စောင်းညညိုလွင်ပါကိုရိုနာကုသရောဂါကပ်ဘေးကြီးကြောင့်တစ်ခါလုံးအလုပ်တွေကျောင်းတွေရပ်နာဒါမှမဟုတ်လည်းအသွင်ပြောင်းပြီးတော့ဆက်ပြီးတော့လေပတ်နေကြရလို့အားလုံးအိမ်တွင်းမုန်းဘွားတွေလည်းရောက်နေကြရပါတယ်နော်ဒါကလည်းဒီကျမရဲ့ကပ်ဘေးဇူကြီးကြော်ဖြတ်နိုင်ဖို့မဖြစ်မနေလိုက်နိုင်ရမယ့်အခြေအနေလေးဖြစ်ပါတယ်ကျမတို့ဗီဒီယိုဝိုင်းတော်သူဝိုင်းတော်သားတွေလည်းကိုယ့်နေအိမ်တွေကနေအလုပ်တာဝန်အသီးသီးလုပ်ပြီးတော့ရေဒီယိုအင်တာနက်နဲ့ရုပ်သံနဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေကြရတာပါဒါကြောင့်မလို့လေကျမတို့မင်္ဂလာနှစ်သစ်ဆိုတာကိုအိမ်တွေကနေပြောရဲလမ်းပြီးတော့ဆူတောင်းပေးရတာပါနော်ကိုယ်နာကပေးကြုံနေရတဲ့ကာလာဆိုမှာစိတ်ညစ်စရာသတင်းတွေကိုပဲကျမတို့နေ့စဉ်ရက်ဆက်တင်ဆက်ပေးနေရသလိုဖြစ်နေတာမလို့နောက်နှစ်အတွက်နှစ်သစ်ဆိုတာကိုမျှော်လင့်ချက်တွေနဲ့အကျိုးပြုလွှမ်းကြရပါမယ်
။နှစ်သစ်မင်္ဂလာတာရေးပေးပွဲမှာချစ်ချစ်ခင်ပြခြင်းသူကိုကိုယ်လေးလိုက်ရှာဟုတ်တွေ့ပြ
နောက်နှစ်တွေနောက်နှစ်တွေမှာနှစ်သစ်ကိုပျော်ပျော်ရွှင်ရွှင်နဲ့ကျူးစွာဖို့ဆန္ဒပြုပါရခင်ဗျာ ကျွန်မကတော့ခွာမျိုးပါရှင်။ VOA သတင်းရှင်တွေနဲ့ကွာမြန်မာပြည်သူပြည်သားအားလုံးအတွက်ကိုရော့စိတ်ပါရှင်လန်းချမ်းမြေ့စရာနှစ်သစ်ဖြစ်ပါစေ။လော့ဂရန်တရားမှန်သမျှကိုကြံ့ကြံ့ခံနိုင်စွာနဲ့ခွန်အားသစ်တွေပိုင်ဆိုင်မဲ့နှစ်သစ်လည်းဖြစ်ပါစေလို့ဆန္ဒပြုပါရစေ။အားလုံးပျော်ရွှင်ကြပါကြပါစေ
။ယူရီတို့ရဲ့ရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနှစ်ဟောင်းလွန်သောကိုဗစ်ကိုကြောနှစ်သစ်မှာရောရှင်တော်ရာချမ်းမြေ့ကြပါစေကြောင်းကျွန်တော်ကြော်ကြော်သိဆုမွန်ကောင်းတောင်းပေးပါတ
ယ်။မင်္ဂလာရှိတဲ့နှစ်သစ်အခါသမယမှာသောတာရှင်အပေါင်းကိုစိတ်နှစ်ပြားချမ်းသာချမ်းသာကြပါစေ။ကိုဗစ် -19 ကာဝယ်ဆေးလေးအများဆုံးထုတ်နိုင်ကြပါစေ။နောက်နေ့တစ်ချိန်မှာပြန်ပြီးဆုံကြအောင်မယ်နော်။ကျွန်မခင်ရသက်ပါ
ဒီနာပါတော့တက်ရှင်များခင်ဗျဒီကုသကြံမအိမ်ပြမထွက်ပဲလူများပေးပြာกินဖို့ပြစ်တကုသူယူနေတဲ့ VOA ပြည်သက်တွေနဲ့မြမပြည်သူပြည်သားအားလုံးတစ်တစ်ပါကိုစိတ်နှပြရှင်လန်းချမ်းမြေပါစေခင်ဗျတို့ရဲ့မြတ်တော
်ပါစိတ်မင်္ဂလာကြာရည်ပင်ပွဲမှာချစ်ချစ်ခင်ဗျာကျင်သူကိုကိုလေးလိုက်ရှာဟောတွေ့ပြီဗျာ
မာပြည်သူပြည်သားအားလုံးကိုဗစ် -19 ကပ်ပြီးရောဂါကြီးကနေကင်းဝေးကြပါစေလို့ VOA ဝိုင်းတော်သူကျမအီဂျင်နိုင်ကဆုမွန်ကောင်းတောင်းပါတယ်ရှင်။ဒီရောဂါဆိုးကြီးကာကွယ်တိုက်ပျက်ရေးကာလအင်ဂျင်မထွက်ကြဖို့ social distancing လုပ်ဖို့စတဲ့ကဘာလုံးဆိုင်ရာကျမကြီးညွှန်ကြားချက်တွေကိုကျမတို့အားလုံးဝိုင်းဝန်းလိုက်နာပြီးစူပေါင်းကာကွယ်ကြဖို့လည်းတိုက်တွန်းပါတယ်။ COVID-19 NDA ကာလ VOA ပြည်သက်တွေအတွက်လည်းရောဂါဆိုင်ရာအချက်လက်တွေကာဝယ်ရေးဆိုင်ရာဂျိုးပန်းချက်တွေနဲ့အခြားကဘာနဲ့မြန်မာသတင်းတွေကိုအစမပြတ်ကြည့်ဆက်ပေးပါမှာရှင်။ကိုနာကုဆေယောဂါကပီတားဆီးကာဝယ်ရေးတွေတစ်ကွာလုံးကဝိုင်းဝန်းပြီးဂျိုးပန်းနေကြရဲဆိုမဲ့အခုချိန်ထိယောဂါကုဆက်ခံရသူနှစ်တန်းကျော်နဲ့တေဆုံးသူတသိန်းခွဲလောက်တောင်ရှိနေပါပြီနော်။ဒီလိုမျိုးလူသားတွေဘေးဒုက္ခကြုံနေရအသက်အန္တရာယ်ကြုံနေရတဲ့ဒီကပ်ဘေးဆိုကြောင့်မဖြစ်မနေသွားလာရမယ့်ကိစ္စတွေကလွဲ့ရင်လူတွေအိမ်မှာပဲနေဖို့ဒေသတစ်ခုကနေတစ်ခုကိုလူမသွားလာကြဘူးအစိုးရအတီးတီးကအမိန့်ထုတ်ထားတာပါ။ဒီလိုမဖြစ်မနေအခြေအနေကြောင့်နှစ်ပေါင်းများစွာမကြုံဘူးတဲ့ကမ္ဘာ့အတွက်ကောင်းဆိုတဲ့ဆိုကျွန်တော်တို့ကြုံကြရပါရင်အစိုးရကအကောင်းလို့ပဲပြောရလိမ့်မလား။တရုတ်နိုင်ငံမှာကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုတွေအများကြီးရောကြသွားသလိုအိန္ဒိယမှာတော့လေထုထဲမှာနိုက်ထရိုဂျင်ဒိုင်အောက်ဆိုက်အ ਨੇ ဆုံးအခြေအနေကိုရောက်သွားတယ်လို့စွဲရနေလေတန်သူတွေတနာဌာနကသတင်းထုတ်ပြန်ပါတယ်။ဟိမွန်နာတောင်တန်းကိုအဝေးကနေလှမ်းပြီးတော့မမြင်ရတာနှစ်ပေါင်းများစွာကြာခဲ့ပြီဆိုတော့အိန္ဒိယကနေပြီးတော့လေဒီတောင်တန်းကြီးကိုလှမ်းပြီးတော့မြင်ရတယ်ဆိုတဲ့သတင်းတွေလည်းကြားရပါတယ်နော်။လူသားတွေကြောင့်တန်းထိနေတဲ့ကမ္ဘာမြေကြီးကိုပြန်ပြီးတော့ပဲတဘာဝအနေနဲ့တန်းစင်နေသလားအတွေးပေါင်းနေပါလား။
ကျဲအခါသမယဟာနှီးဟောင်းကအညစ်ကြေးတွေနှစ်သက်ကိုမပါလာသေးဘူးကျွန်တော်တို့ဖြတ်တန်းရတယ်လို့ပဲမြန်မာပြည်တွင်းလက်ရှိဖြစ်နေတဲ့ယောဂကပ်ဘေးတွေစစ်ပွဲတွေနဲ့ရာသီဥတုဖောက်ပြန်မှုတွေလည်းအခုလာမယ့်နှစ်သစ်မှာအမြန်ဆုံးပျောက်ကင်းပါစေလို့ဆုတောင်းပါတယ်။ညွှန်လင့်ပါတယ်။ကျွန်တော်ဝင့်ခတ်ပါပ
ါ။အင်္ဂါရှိရဲ့ဖြစ်တဲ့အခါသမယဖြစ်ကြပါစေရှင်။အိန္ဒိယနဲ့အင်ပြေမထွက်ရလို့တကြရင်မကစားရဘူးဆိုပေမဲ့လေကျန်နေရွေးကမိသားစုတွေမိတ်ဆွေတွေကိုအမြဲတည်းရနေပါတယ်အားလုံးနေကောင်းကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါလိမ့်ရှင်ကျမအီတန်ဇမ
မင်္ဂလာရှိတဲ့မြန်မာနှစ်ကူးမှာကျန်းမာရွှင်လန်းကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ကမ္ဘာကယောဂဘေးကလည်းကင်းဝေးပြီးစီးပွားရေးတွေလည်းပြန်ကောင်းကြပါစေလို့ဆန္ဒပြုလိုက်ပါတယ်ကျွန်တော်ငိမ့်ချမ်းပါ
ဒီနေ့ကတော့ကျွန်တော်တို့ရဲ့အားလုံးနှစ်သက်မှာစိတ်ချမ်းသာကိုကြမ်းမှရှိကြပါစေ။ကိုဗစ်ကရောဂါပိုးစုကြီးမှလည်းကင်းဝေးပါစေ။မြန်မာနိုင်ငံမှာလည်းငင်းချင်းရေးဆွေးနွေးပွဲတွေအောင်မြင်ပြီးအများဆုံးစစ်မီးငြိမ်းနိုင်ပါစေလို့ကျွန်မနိုင်ငံမှာလည်းငင်းချင်းရေးဆွေးနွေးပွဲတွေအောင်မြင်ပြီးအများဆုံးစစ်မီးငြိမ်းနိုင်ပါစေလို့ ကဘေးကနေကင်းဝေးဖို့အရင်ဆုံးဆူတောင်းပေးပါရရှင်ဒီနေ့တကြမှာရှေးကစားမထွက်ရပေမဲ့နောက်နေ့တွင်မှာပျော်ပျော်ရွှင်ရွှင်နဲ့ရေကစားနိုင်အောင်တက်ရောဂါပဲကင်းဝေးအောင်ဆင်ခြင်ကြရအောင်ပါနေ့စဉ်အတွက်ထပ်ပြီးတော့ဆူတောင်းပေးချင်တာကတော့ကျမတို့တိုင်းပြည်ကမငြိမ်သေးတဲ့စီမီတွေအဆုံးသတ်ပြီးတိုင်းသာအလုံးတန်းတူညီညာနဲ့စိတ်အေးချမ်းတဲ့ဘဝကိုရကြပါစေလို့လှည့်လည်လေးဆူတောင်းပေးပါရရှင်အား ာဒါတကြံကာလမှာအာရပါရမစင်နွယ်ဖြစ်နေတာကိုစိတ်မပြတ်ကြပါနဲ့ခင်ဗျာလူတယောက်အတွက်အသက်ရှင်တန်မှုကပိုအရေးကြီးတာမို့တတ်နိုင်သမျှနေအိမ်မှာပဲနေကြပါ VOA ဝိုင်းတော်သားတွေတင်ဆက်နေတဲ့သတင်းတွေကိုလည်းနားဆွင့်ကြပါဒီစပွဲကြီးပြီးသွားတဲ့အခါကျွန်တော်တို့ပြန်ဆောင်ရအောင်ပါကျွန်တော်ညာဝင်းအောင်ပါခင်ဗျာနှစ်သက်မှာပျော်ရွှင်ကြပါလိမ့
်ကောင်းတဲ့နေနဲ့ပြင်းပြန်ပြန်မိုးတင်နေလို့မော့ကြည့်ပါပို့ရနေတယ်ဘယ်လောက်များများသူ့တော်ပေါင်းနေတာ
တိုင်းတွေတောင်းပေးနေတဲ့စုပါယောဂအန္တရာယ်သဘာဝဘေးအန္တရာယ်ကြီးမှစီနှစ်တကင်ပြိပခါလီချုပ်ငင်းမှစီငင်းချမ်းမှစီအခက်ခဲတွေကျော်လွှားနိုင်ပါစီအားလုံးတို့ပါကျွန်တော်သိဆိုင်ပါခင်ဗျာ
မင်္ဂလာပါခင်ဗျာနှစ်သက်မှာအားလုံးလုံခြုံလူထွေးကြပါစီကျွန်တော်ကောင်းကြီးဦးပ
ါမင်္ဂလာနှစ်သက်ပါရှင်နှစ်တွေဘလို့ပဲပြောင်းပြောင်းကျွန်တော်ရဲ့သောတာရှင်တွေအတွက်ဒီနေ့ကိုအမှန်ကန်ဆုံးနဲ့အပြည့်စုံဆုံးဖြစ်အောင်ချုပ်ဝေပေးနိုင်ဖို့ယုံကြည်စိတ်ဆတဲ့သတင်းဌာနတစ်ခုဖြစ်ဖို့အမြဲတမ်းကြိုးစားသွားပါမယ်လို့ပြောပြရစီကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးစောင်းမှုလို့အခုလိုအချိန်မှာဒီနေအိမ်ထဲမှာပဲနေနေကြရတဲ့အချိန်မှာဒီသားစုတွေနဲ့ဖြစ်စိတ်ကိုအေးအေးချမ်းချမ်းဆက်တမ်းနိုင်ကြပါစေလို့ဆုမကောင်းကြောင်းပါတယ်ရှင်ဒီမှာဆင်ပြေသေးပါ
ရှင်မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်မင်္ဂလာနှစ်သစ်ဖြစ်ပါစေဗျာ။ COVID-19 ကပ်ရောဂါအန္တရာယ်ကိုလည်းကျော်လွှားနိုင်ပြီးတော့တခြားအခက်အခဲတွေအားလုံးကိုလည်းကျော်ဖြတ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျွန်တော်ရန်နိုင်ပါ
။ကမ္ဘာကပ်ရောဂါ COVID-19 ပြီးအမြန်ဆုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပေးပါရစေ။ကျွန်မတို့ဒီຫນွေဦးရဲ့အမှတ်တရကတော့ကပ်ရောဂါ COVID ကိုစီမှာဖြစ်မဖြစ်စစ်တဲ့အခြေမှာပဲ။ပိုးမရှိဘူး negative ဆိုတဲ့အဖြေရတော့ဖြစ်ရတဲ့ဘာနဲ့မှမတူတဲ့ဝမ်းသာစိတ်မျိုးကိုဗစ်ရှိတဲ့သူတွေအားလုံးခံစားကြရပါစေ။ကဘာသူကဘာသားတွေအားလုံးအမြန်ဆုံးဘေးဒဏ်ရာဝေးကွာကြပါစေလို့ကျမစုမုံကစုမုံကောင်တောင်းပေးလိုက်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။နှစ်သစ်မှာလူရဆန္ဒတွေဖြစ်ပြီးကဗေးအနေရကိုလည်းကျော်လွှားနိုင်ကြပါစေ။ VOA ကိုအားပေးနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေကိုလည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်အောင်လင်ဦးပါခင်ဗျာ။
မင်္ဂလာနှစ်သက်ပါရှင် VOA ကိုအားပေးနားဆင်ကြသူတွေနဲ့စမချစ်ခင်ရတဲ့ရွေးဝင်းရည်ကြောင်မောင်နှမတွေ
စေမျိုးသားချင်းတွေမိစေတွေနဲ့တငယ်ချင်းတွေအားလုံးကမ္ဘာတစ်ဝန်းကျုံနေရတဲ့ရောဂန္ဓရကပ်ဘေးတိုင်းရင်းဒေသတွေမှာလောလောဆယ်ရင်ဆိုင်နေရတဲ့ပြည်ရင်းစစ်တက်တန္ဓရကပ်ဆိုတဲ့စစ်ဘေးနဲ့ဒုဂိကန္ဓရကပ်အစာရေစာငတ်မုတ်ခေါင်းပါတဲ့ဘေးစတဲ့ကပ်ကြီး၃ပါးအနေရကကင်းလွတ်အောင်သတိနဲ့ဆင်ခြင်ပြီးကြော်လွှားနိုင်ကြပါစေ။စိတ်ချမ်းသာကိုယ်ကျန်းမာစွာနဲ့နှစ်သက်ကိုကျော်ဖြတ်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်။ဒီမှာခင်ဆိုးဝင်ပါ
။ဟုတ်ပါတယ်။ကမ္ဘာနဲ့ကျမတို့အတွက်မြန်မာနိုင်ငံကဆွေမျိုးမိတ်ဆွေတွေအားလုံးနိုင်ငံထဲမှာနေထိုင်နေကြတဲ့လူတွေအားလုံးဗီဒီယိုပေးသက်တွေအားလုံးအတွက်နှစ်တည့်ရဲ့နေ့ရက်ဒီကသတင်းကောင်းတွေအမြန်ဆုံးဆောင်ကျင်းပေးနိုင်ပါစေလို့တောင်းဆိုပြပါတယ်ရှင်။မင်္ဂလာရှိတဲ့နှစ်တည့်ဖြစ်ပါစေနော်
။မြို့မောင်ဝေကင်းငွေအစင်းသန္တာပြည်တော်တိုင်းမြန်ပြည်ငြိမ်းချမ်းအောင်စုတို့ခါရေးဒီစီကြောင်းကောင်းတဲ့လုံမေးခုခုကဲကဲလာကြပါစေမြို့မောင်ဝေကင်းငွေငွေစင်သာသာပြည်တော်မှာတိုင်းရန်ပြည်ငြိမ်းချမ်းအောင်စုတို့ခါရေးဒီစီကြောင်းကောင်းတဲ့လုံမေးခုခုကဲကဲလာကြပါစေ
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။ကမ္ဘာ့ကျန်းမာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေရဲ့နေထိုင်မှုကစားဝတ်နေရေးလူမှုရေးနဲ့စီးပွားရေးရာကိစ္စတွေမှာဆက်တဲမှုတွေပိုပြီးကြုံတွေ့လာကြရတယ်လို့အင်းဝင်ချမ်းဖတ်မှုတွေလည်းတိတိသားသားတိုးလာပါတယ်။ယောဂကုသခံရမှာကိုစိုးရင်ရတဲ့အချိန်ထဲမှာပဲမိသားစုစားဝင်နေရေးအတွက်ရုန်းကန်ကြရတယ်လို့ဒီလိုအချိန်မျိုးမှာမှအင်းဝင်ချမ်းဖတ်မှုအချမ်းကိုလည်းအမျိုးသမီးတွေအများစုခံစားလာကြရတာပါ။ကိုရိုနာဗိုင်းရပ်စ်ကုသမှုတွေကိုထင်ချုံနိုင်ဖို့အတွက်လူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်တွေကတစ်ဖက်မှာတော့အမျိုးသမီးတွေအတွက်အင်းဝင်ချမ်းဖတ်မှုတွေပိုပြီးကြုံရအောင်ကြောင်ပိတ်မိတဲ့အခြေအနေမျိုးဖြစ်လာတာပါလား။သူတို့အတွက်ဘယ်လိုအကူအညီတွေလိုအပ်နေပါလဲ။ဘယ်လိုထိရောက်တဲ့အကူအညီတွေပေးနိုင်မလဲဆိုတာဒီသတင်းသက်ရဲ့အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်။ကပ်ပြီးအငြိစားရောက်လာတဲ့ကစားလို့အမေရိကန်ပြည်ထောင်စုမှာအိမ်တွင်အကျဉ်းဖတ်မှုတွေနဲ့ဒီလိုအကျဉ်းဖတ်မှုတွေကြောင့်ခုန်ကြီးတောင်းခံလာတဲ့သူတွေတိုးလာတဲ့တဲ့တွေလည်းဖြစ်ပေါ်လာပါတယ်။အိန္ဒိယနိုင်ငံမှာအသွာလာကန့်သက်ချက်ထုတ်ပြန်လိုက်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်အကျဉ်းဖတ်မှုနှစ်ဆတိုးလာပြီးအလားတူကြောင့်အာဖရိကနိုင်ငံမှာလည်းအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်တဲ့ပထမသတင်းပတ်အထင်းမှာပဲအိမ်တွင်အကျဉ်းဖတ်မှုတိုင်ကျချက်9000လေးပါရှိလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဩစတြေးလျနိုင်ငံမှာတော့အိမ်တွင်အကျဉ်းဖတ်ခံရမှုတွေကြောင့်ဖုန်းနဲ့အင်တာနက်အွန်လိုင်းတွေကနေအကူအညီတောင်းခံလာကြတာတွေ85ရာခိုင်နှုန်းတိုးလာတယ်လို့ဆိုရကပြောပါတယ်။ပြင်သစ်နိုင်ငံမှာလည်းပါရီမြို့မှာတစ်ပတ်အတွင်းအိမ်တွင်အကျဉ်းဖတ်မှု36ရာခိုင်နှုန်းတိုးလာခဲ့ပြီးတော့နိုင်ငံတဝန်းအနေနဲ့ကတော့32ရာခိုင်နှုန်းတိုးလာတယ်လို့ပြင်သစ်ဝန်ကြီးတယောက်ကပြောဆိုထားပါတယ်။တူရကီနိုင်ငံမှာလည်းအစိုးရကပြည်သူတွေကိုနေအိမ်တွေထဲမှာပဲနေကြဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့မတ်လ17ရက်နေ့ကစလို့အသက်ခံရတဲ့အမျိုးသမီးအရေအတွက်တိုးလာတဲ့ဆိုရဲအစင်းကစားတွေထွက်ပေါ်လာတယ်လို့ဘရာဇီးချီလီမက္ကဆီကိုစတဲ့လက်တင်အမေရိကနိုင်ငံတွေမှာလည်းအိမ်တွင်အကျဉ်းဖတ်မှုတွေပြည်ပသားသားတိုးလာတာကိုလူခွင့်ရေးအဖွဲ့တွေနဲ့အကူအညီပေးရေးအဖွဲ့တွေကသတိပေးလာကြပါတယ်။နိုင်ငံကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ရဲ့ အာဂျင်တီးနားနိုင်ငံဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာရီယလာဘက်စကီကအခုလိုပြောပါတယ်
La línea 144 que es la que recibe
la Argentina ma cha ma khwe cha mu paw ma chee gen ne a chen phat mu ri ne pat set lo tai cha nai ne phone line 144 line tha shi ya ma aku kala twe ma set twe tai cha la ra ri ga ta mae a chain the 60 ya gan naw po pro mya la ba de
ala tu chi ni nai ngan ma le nei nwe ma ni cha bu nwe cha che chut pyan mi lo prathama kadin pat a twin ain nwe a chen phat mu ri ne set set de phone set aku ni chaung khan mu paw 90 ရာခိုင်နှုန်းတိုးလာတယ်လို့ချီလီအစိုးရကပြောပါတယ်
။ဒီကိုရိုနာဗီးရပ်စ်နော့စ်တာပရီဇန်တန်ဒိုမူလ်တီပလက်ဒက်ဖာဖီယို။
ကိုရိုနာဗိုင်းရပ်စ်ကြောင့်ခက်ခဲစိန်ခေါ်မှုတွေတော်များများကိုကျမတို့ကြုံကြရပါတယ်။ဒီထက်မှမိသားစုအတွင်းအကျန်းဖက်မှုတွေတိုးလာတာကိုတွေ့ရတာပါပဲ
။ဒါကတော့ချီလီနိုင်ငံရဲ့ကျားမကျန်းသူရေးနဲ့အမျိုးသမီးရေးရာဝန်ကြီးကာရိုလီနာကွေဗက်စ်ပြောသွားတာပါ။ဖလားချွေမေးခံပြီးတော့စုမှာကိုဗစ် -19 အခြေတဲ့ကာလအတွင်းအင်းရီချန်ဖတ်မှုတွေနဲ့ဆက်ဆက်ပြီးတော့အကူအညီတောင်းခံမှုတွေများလာနေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောကြပါဗျ။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာဧပြီလပထမအပတ်အတွင်းအင်းရီချန်ဖတ်မှုတိုင်ကြားချက်ပေါင်း60ရာခိုင်နှုန်းကျူလာတဲ့အကြောင်းဆန်ဖရန်စစ္စကိုခရိုင်ရှိနေရုံကထုတ်ပြန်ထားပါဗျ။အခုလိုအချိန်မျိုးမှာအကူအညီဆောင်ရှောက်ရေးကိရာတွေမှာလူတွေပြည်လာတာကိုကြည့်ရင်လည်းအင်းရီချန်ဖတ်မှုတွေကျူလာနေတယ်ဆိုတာကိုသိနိုင်တာပါ။ဒီလိုအချိန်မျိုးမှာအခုညီတွေကိုတိရရောက်မပေးနိုင်ဘူးဆိုရင်အခြေအနေကနောက်ပိုင်းမှာအများကြီးပိုဆိုးသွားနိုင်တယ်လို့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်လူမှုကွန်ရက်ပေးရေးအဖွဲ့တစ်ခုဖြစ်တဲ့ Community Health for Asian American အဖွဲ့ကလုပ်ငန်းတာဝန်ခံတူဖြစ်တဲ့မန်ဝေဦးကပြောပါတယ
်။အမျိုးသမီးတွေကကိုယ့်ကိုယ်သက်သေတာဆိုမှသေသေးရခင်လုံးကပါပေါ့။အများကြီးများတယ်ဟိုအသက်ခံရတဲ့မျိုးသမီးတွေပေါ့နော်။တကဘာလုံးက38ရခင်လုံးမျိုးသမီးတွေကဒီလိုမျိုးအသက်ခံရတာရှိပါတယ်ဆိုတော့ဒီ suicide ဖြစ်ရတာကလည်းအများကြီးလာလို့ကျမအနေနဲ့ထင်တယ်ဒီကြက်လာတွေကိုကြိုးတင်ကာကွယ်မှုတွေကကျွန်တော်မပေးနိုင်ဘူးဖွင့်စစ်တဲ့အနေနဲ့ရောအစိုးရအနေနဲ့ရောအသံဝိုင်းအနေနဲ့ဆိုရင်တော့ကြိုးတင်ကာကွယ်မှုဟာစစ်စင်မှုတွေကမရှိကြဘူးဆိုရင်တော့ဒီနောက်ထပ်နှစ်ပတ်ထိမှဆိုရင် domestic violence rate လေးများလာမယ်ပေါ်ပြီးဒီထက်suicide ကိုကိုတက်တဲ့ရာခိုင်နှုန်းလေးပိုပြီးများလာမယ်ဒီကလေးတွေမှာလည်း anxiety or depression symptom တွေကပိုပြီးများလာမယ်ဆိုတာကိုကျွန်တော်တို့အနေနဲ့တွေ့ထားတယ်အဲဒါကြောင့်ပဲကြိုတင်ကာကွယ်တဲ့အနေနဲ့ကတော့ဘာလုပ်ဆိုင်လဲဆိုတာကိုကျွန်တော်အဖွဲ့အစည်းအနေနဲ့လေးအစိုးရနဲ့တိုင်ပင်ပြီးပြင်ဆင်နေပါတယ်ရှင
်အဲ့တော့အခုလိုအချိန်မျိုးမှာမန်ွေဦးတို့လိုအဖွဲ့အစည်းတွေကဘယ်လိုကူညီတွေကိုပေးနေပါလဲရှင
်အခုလောလောဆယ်ကတော့ဒီမျိုးသမီးတချို့တွေပေါ့နော်သူတို့အကူအညီတောင်းလာရရှိရယ်သူတို့ကဟိုမိခင်တွေဖြစ်တယ်ခလေးငယ်တွေဖြစ်တယ်ပေါ့သူတို့အခက်ရှိတွေကပါလေလဲဆိုတော့ဒီဝင်ဝင်မရှိဘူးပတ်စံမရှိဘူးအင်္ဂလာပြေဖို့မရှိဘူးစာဖို့မရှိဘူးနော်အဲ့ဒီအချိန်မှာလည်းသူတို့အကျန်းဆက်မှုတွေကိုတွတ်ကြုံနေရတယ်ဆိုတော့အဲ့ဒီမျိုးတွတ်ကြုံနေရတဲ့အချိန်မှာအစိုးရစီမှာကျွန်တော်ဒီ shelter တွေကိုဖုံးစက်တယ်အကြောင်းကြားရယ် shelter တွေကလည်းအញ្ញံပြင်းနေပြီသူတို့လောလောဆယ်ကဒီအချိန်တွေမျိုးမှာလက်ခံလို့မရဘူးလက်မခံနိုင်ဘူးဆိုတာကြောင့်ကြားလာတယ်။ပလိတ်တွေဖုံးဆဲတော့လေပလိတ်ကသူတို့ကဖုံးချစ်ချစ် respond မလုပ်ဘူးဆိုတော့အဲ့ဒီအခက်ခဲကတော့အရင်ထက်ဆိုင်အစားဆုံးစားလောက်ပိုများပါတယ
်။ဆိုတော့ကိုယ့်ဘက်ကအကူအညီပေးဖို့ကြိုးစားတဲ့အခါမှာလည်းအခက်ခဲတွေကဒီအရင်ထက်ပိုပြီးတော့များလာနေရဲဆိုတဲ့သဘောပါလားရှင
်။ဟုတ်ဆိုတော့အဲ့ဒီတချို့အဖွဲ့အစည်းတွေကိုကျွန်တော်ဒီမျိုးသမီးတွေကိုသူတို့လွယ်ချက်တွေ resources တွေကိုပေးဖို့အတွက်ကဥမာချိန်ရုံးတွေကိုဆက်သွေးလို့လို့လဲသူတို့ကဖုံးမကန်ကြဘူး။ဘယ်ရုံးတော်တော်များများရုံးနေတာကြတော့အကောင်လုံးကတရားမှဖုံးမကန်နိုင်ကြတဲ့အတွက်ကဒီမျိုးသမီးတွေမှာကြတော့ဘာသာစကားအခက်အခဲရှိတယ်။အခက်အခဲတွေကပုံပြီးသူတို့စိတ်ပုံပြီးစိုးရင်ပုံပင်မှုတွေအများကြီးပုံပြီးများလာတယ်ကိုယ်ပတ်နေရှင်နဲ့စိတ်တဲ့တော်မှာရှိလာရင်ဆိုတာကိုပြောကြပါတယ်။ဆိုတော့ကျွန်မအရင်ကစိတ်ဆိုးရင်းနေပါတယ်။ဆိုတော့ကျွန်တော်တို့အခွင့်အရေးအနေနဲ့ကျတော့ဒီအခက်အခဲတွေကိုတန်းတင်တလောက်ငွေသုံးမဟုတ်အလုပ်ချောင်းချောက် EDD ချောက်ပေးတာမျိုးရှိတယ်။စိတ်ချမ်းမရေးအတွက်က self care or meditation group လို့ရှိတယ်။ဒီတခြားအခက်အခဲတွေကိုကျွန်တော်တို့ကအစိုးရစီကိုလုံဆောင်မှုတွေလုပ်နေကြတယ်သူတို့အခက်အခဲတွေကိုချင်းပြရှင်းဖို့အတွက်
လက်ရှိအခြေအနေမှာအစိုးရရဲ့ပံ့ပိုးကူညီမှုကတိတ်ကိုအရေးကြီးတယ်လို့လည်းသူကပြောပါတယ်။ကိုနာကပ်ဘေးကာလဂျုံနေရချိန်မှာအကျန့်ဖက်ခံရတဲ့အမျိုးသမီးတွေအချို့အကူအညီရဖို့ကတာမန်ချိန်မှာချက်ပို့ပြီးတော့ခက်ခဲနေတယ်ဆိုတော့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုကူတာရက်စ်ကလည်းမကြခင်ရက်ပိုင်းတုန်းကပဲထောက်ပြပြောဆိုထားပါတယ်
။ In some countries the number of women calling support services has doubled.
Meanwhile, we are scared providers.
ဒီလိုခက်ခဲတဲ့အခြေအနေမျိုးမှာကိုရိုနာဗိုင်းရပ်စ်ပိုးကြီးကိုတညီတညွတ်တည်းပူးပေါင်းတိုက်ဖျက်ဖို့အရေးကြီးတယ်လို့မိသားစုဝင်အေအေးချမ်းချမ်းနေထိုင်ကြဖို့လေကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူတာရက်စ်ကဒီလ9ရက်နေ့တုန်းကကမ္ဘာလူတွေကိုဖန်ကြားခဲ့ပါတယ်
And so I make a new appeal today for peace at home and in homes around the world.
We know that the world is a very important thing.
အခုလိုအချိန်မျိုးမှာနိုင်ငံအစိုးရတွေအနေနဲ့ကိုဗစ်-19ကြောင့်ပြန်ဆောင်ရွက်မှုတွေမှာအမျိုးသမီးတွေအကျန်းဖက်ခံရတာကိုကာကွယ်တားဆီးနိုင်ရေးကိုလည်းအဓိကအစိတ်အပိုင်းတစ်ခုဖြစ်တဲ့ချက်သွင်းကင်တွယ်လှုပ်ဆောင်မှုမစ္စတာဂူတာရက်စ်ကတိုက်တွန်းထားပါတယ်။အကျန်းဖက်ခံရသူတွေကိုကူညီပေးနေတယ်လို့မှုဖွဲ့စည်းတွေကိုအခုချိန်မှာပိုးပြီးတော့ကူညီပံ့ပိုးပေးတာဖုန်းနဲ့အွန်လိုင်းပေါ် ဲတဘူပေါ်တဘူဆင့်ကျုံလာကြရတာပါဒီလိုအခြေအနေမျိုးမှာထိခိုက်လွယ်ဆုံးကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေပဲဖြစ်ကြမှုသူတို့အတွက်ထိရောက်တဲ့အကောက်အွယ်ပေးမှုတွေကိုစနစ်တကျချမှတ်လှုပ်ဆောင်ဖို့လိုအပ်နေတဲ့ဆိုတာကိုတင်ပြရင်းနဲ့ပဲဒီသတင်းပံအမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ပြချေပါရှင
်COVID-19 ကဘာလကူးစက်ပြန့်ပွားနေတာမှာဒီတန်ကိုပြင်းထန်ခံရတဲ့နိုင်ငံတွေနဲ့အမေရိကန်ပြည်အောင်စီလည်းထိတ်ဆုံးကနေပါဝင်ပါတယ်။ COVID-19 ရောဂါကူးစက်မှုကိုတားဆီးဖို့လုပ်ငန်းခွင်တွေရန်နာလိုက်ရတာကြောင့်လွန်ခဲ့တဲ့သတင်းပတ်အတွင်းမှာဆိုရင်အလုပ်လက်မဲ့9တန်းနီးပါးရှိခဲ့တာပါ။ဒါကြောင့်အမေရိကန်စီးပွားရေးကိုတောက်ကူပြုစေဖို့ရည်ရွယ်ပြီးတော့ Congress လွှတ်တော်နဲ့အစိုးရတို့ကအမေရိကန်နိုင်ငံသူနိုင်ငံသားတွေအတော်များများနဲ့လုပ်ငန်းတွေကိုပံ့ပိုးပေးဖို့အတွက်ငွေကြေးဒေါ်လာ1 trillion တန်ပေါင်း2,000သုံးဆဲဖို့ဆုံးဖြတ်ခဲ့ပါတယ်ဒီငွေကြေးထောက်ပံ့မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ကယ်လီဖိုးနီးယားပြည်နယ်က HMG စီးရင်အင်းနဲ့အခွန်ဝန်ဆောင်မှုလုပ်ငန်းကမနှင်းလင်ကိုကျွန်တော်အအောင်ကဆက်သွယ်မိမြင်ပြီးတော့သုတဆုံးလင်အမေရိကန်တခွင်အစီအစဉ်အဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာပင်လာပါမနှင်းလင်ခင်ဗျာဆိုတော့ဒီသတင်းပတ်အတွင်းမှာ IRS ဒီ American Account Banner ဌာနကနေပြီးတော့ American တွေစီကိုထောက်ပံ့ငွေကြေးစပြီးတော့ပေးရနေပါပြီ။ဆိုတော့ American တွေအနေနဲ့ဦးချင်းအနေနဲ့ပေါ့လေငွေဘယ်လောက်များများရမလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
။ဟုတ်ကဲ့တဦးချင်းကတော့အိမ်တော်မရှိသူလူပြိုလူလွတ်ဆိုလို့ရှိရင်အသက်16နှစ်ထက်အိမ်တော်မရှိသူလူပြိုလူလွတ်ဆိုရင်600ရပါမယ်။အိမ်တော်ရှိသူမျိုးသမီးနဲ့လူသားပေါ့နော်။2ယောက်ရှိတဲ့2ယောက်တူတူတွဲပြီးတင်လာရလို့ဆိုရင်တော့တယောက်600ဆိုတော့2400ရပါမယ်ရှင်။ကလေးတယောက်ရှိရဆိုတော့16နှစ်အောင်ကလေးတဦးချင်းစီတိုင်းကို900ရပါမယ်ရှင်
။ဘလို့လူမျိုးတွေကဒီထောက်ပံ့ငွေကြေးရမလဲဆိုတာကိုရှင်းပြပြောအောင်
။ဟုတ်ကဲ့ရှင်။ခုနကပြောတဲ့လူမျိုးလူလို့ပေါ့နော်။ single ဆိုလို့ရှိရင်တော့သူကဝင်ငွေ AGI လို့ခေါ်တဲ့ adjusted gross income ပေါ့နော်။ 1040 ကျမတို့ဟို tax return တွေတင်တဲ့စာရွက်ရဲ့ line number 8B မှာ ship ဒီမှာရှိတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့စင်ငယ်ဆိုရင် 9,500 မကျော်တဲ့သူတွေဆိုရင် 1,200 ရပါမယ်။ Verify Joint ဆိုရင်တော့နှစ်ယောက်တူတူတွဲပြီးတင်တဲ့လူတွေဆိုရင်တော့တသိန်းခွဲ AGI ရတသိန်းခွဲမကျော်တဲ့လူတွေရပါမယ်။အဲကဲရိ Head of Household လို့ခေါ်တဲ့စင်ငယ်မသားတွေ Single Parents တွေဆိုရင်တော့တယောက်ထင်းနဲ့ကလေးတွေနဲ့ဆိုလို့ရှိရင်တော့တသိန်း 1,000 2500 ထိကိုရပါမယ်
ဆိုတော့ဦးချင်းဝင်ငွေများတဲ့သူတွေဆိုရင်လည်းပဲဒီအစိုးရထောက်ပံ့ငွေရမှာမဟုတ်ဘူးလို့သိရပါတယ်ဆိုတော့ဟိုဘလို့လူမျိုးတွေကမရမှာပါလဲ
ဟုတ်ကဲ့ရှင်သူကတော့ဝင်ငွေ limit က face out လောက်ထားတာတော့6,900ပါsingle ဆိုရင်တော့ငါလူပြလူလူတရား6,900ကျော်သွားရင်မရတော့ပါဘူးအာ verify join ရတဲ့လူတွေကနှစ်ယောက်တူတူတင်တဲ့လူတွေကတော့3,900ကျော်သွားတဲ့လူတွေကမရတော့ပါဘူးအဲ head of house ဆိုခေါ်တဲ့ဒီအိမ်တော်ဦးစီးသမားတွေကတော့အာကလေးနဲ့အာယောက်ျားမရှိမိန်းမမရှိလူတွေကတော့3,600,500ကျော်သွားရင်မရတော့ပါဘူးအဲခုနပြောတဲ့9000ကျွဲနဲ့အခု6,900ဈာထဲမှာရှိတဲ့လူတွေကတော့100ကျော်သွားတိုင်းမှာ5ချက်ချော့ပါတယ်တဲ့ဆိုဥပမာအရင်ခု9000ကျွဲရတဲ့လူက7000ကျွဲရမယ်ဆိုရင်9000ကျွဲနဲ့7000ကျွဲဈာထဲမှာ1000ကျော်သွားတဲ့အတွက်သူက500ကျော်သွားမှာပေါ့နော်အဲ့ဒါဆို1100လို့500ဆိုတော့900ပဲရတော့မှာပေါ့
ဆိုတော့ဟိုတချို့ပင်စင်စားတွေပေါ့လေအခွန်ဆောင်စရာမလိုတဲ့လူတွေကြတော့အစိုးရရှိမှဒါသူတို့ရဲ့စီရင်အင်းရမရှိဘူးဆိုတော့သူတို့တွေကြတော့ဘလိုပုံစံမျိုးနဲ့ရမှာပါလဲ
။ဟုတ်ကဲ့အဲ့တော့ non fighter လို့ခေါ်ရပါတော့။အပုံမှန်ဆိုလို့ရှိရင်တော့ကျမတို့တင်စရာမလိုတဲ့လူ။ဝင်ဝေးရတာနဲ့တယ်။ဝင်ဝေးအရာသတ်မှတ်ထားတဲ့တင်ဖို့လို့သတ်မှတ်ထားတဲ့ဟိုဘာတွေမှာအချက်အလက်တွေမှာ category ကမှာမပါတဲ့လူတွေဆိုလို့ရှိရင်တော့သူကဟိုတင်စရာမလိုဘူး။ဝင်ဝေးရတင်စရာမလိုဘူး။ဒါပေမဲ့ဝင်ဝေးတစ်ချက်ပြပြီးတော့ခုနလိုဝင်ဝင်ရှိတဲ့ကျွမ်းအောင်ဆက်တော်ယူမိတဲ့လူတွေမှာဝင်ဝင်မရှိတဲ့လူအလုံးမလုံးတဲ့လူတက်ကြီးမိမာရင်းရှိတယ်ဆိုလို့ရှိရင်သူတို့ကဝင်ဝင်တစ်ချက်ပြပြီးတော့nan filer နေနဲ့ဒီ stimulus check ကိုရဖို့လို့တက်တက်ပဲတင်လို့ရပါတယ်အဲ့ဒီရဲ့ link တွေကလည်း IRS website မှာယူနိုင်ပါတယ်ကျွန်တော်တို့ page မှာလည်းတင်ပေးထားပါတယ်အဲ့အဲ့ဒီထဲမှာမှာကယ်၍ retire လုပ်ထားတဲ့ဒီနိုင်ငံမှာနေတဲ့ဒီနိုင်ငံမှာ asset တွေရနေတဲ့လူတွေဒါမှမဟုတ် reverse မှာ retirement pension ရနေတဲ့လူတွေဆိုလို့ရှိရင်တော့သူတို့ကတင်စရာမလိုပါဘူးပြီ IRS ရဲ့ computer system မှာသူတို့အချက်လက်စီရှိပြီးသားဖြစ်တဲ့အတွက်သူတို့ကဒီ $1 ပြပြီးလဲတင်ဖို့မလို automatic ရပါမယ်တဲ့
ဒီထောက်ပံ့ငွေတွေကိုအစိုးရကဘယ်လိုပုံစံမျိုးနဲ့ပေးလဲဆိုတော့လည်းရှင်းပြပေးအောင်ခင်ဗျ
ဟုတ်ကဲ့ရှင်ကျွန်တော်တို့ tax return တင်တဲ့အခါမှာပတ်စံပေးရတဲ့လူပဲဖြစ်ဖြစ်ပတ်စံပြန်ရတဲ့လူပဲဖြစ်ဖြစ် tax return စတင်ကလေးကမှသူရဲ့ bank information ကိုထည့်ကြပါတယ်bank ရဲ့အချက်လက်တွေ account number တွေ routing number တွေ bank information တွေထည့်ပြီးသားလူဆိုတော့ဘာမှလုပ်ဖို့မလိုပါဘူးတဲ့သူကအဲ့ဒီ bank account တွေကို direct deposit လုပ်ပေးမှဖြစ်ပါတယ်အကယ်၍မထည့်ထားဘူးဒါမှမဟုတ်ရင်တချို့လူတွေကဒီ bank တွေကိုဆက်မသုံးတော့ဘူးဒီတင်ပြီးသား bank အချက်လက်တွေကမမှန်ကန်တော့သုံးမပြုတော့ဘူးဆိုရင်တော့သူတို့က check နဲ့စာလိုက်ကနေပို့ပေးမယ်လို့ပြောပါတယ
်ဟုတ်ကဲ့မင်းနေလွင်ကအခွန်ဝန်ဆောင်မှုဟိုပေးနေတဲ့သူဆိုတဲ့အခါကျတော့ဟိုလူအများပေါ်လေမရှင်းလင်းတဲ့ဟာမျိုးအချက်မျိုးရှိမယ်ဆိုလို့ရှိရင်ရောရှင်းပြပေးပါခင်ဗျာ
အော်ကဲရှင်ကျွန်မကိုမေးတဲ့အထက်မှာအများဆုံးကတော့နိုင်ငံသားမဟုတ်ဘူး green card ကန်ကြတဲ့လူရောရမလား work permit နဲ့နေတဲ့လူရောရမလားမေးပါတယ်ဒီ stimulus check ကတော့ social number ရှိတဲ့လူတိုင်းကို test တင်ထားတဲ့လူတိုင်းကိုရမယ်လို့သတင်းထဲမှာကျွန်မဖတ်ရှုရပါတယ်အများဆုံးသိချင်နေကြတဲ့ဘယ်တော့ရမှာလဲဆိုတဲ့ check ကတော့ check တင်နေရမယ်ဆိုရင်စာလိုက်ကနေပြရမယ်ဆိုရင်အစား income အနည်းဆုံးလူကိုရင်ပေးမှဖြစ်တယ်လို့သတင်းမှာဖတ်ရပါတယ်အဲ့ဒါတော့1000အောက်ရှိတဲ့လူဆိုရင်နဲ့ April 24ရက်နေ့ဝင်ချင်မှရပါမယ်တဲ့1000အောက်ရှိတဲ့လူဆိုရင် May 1st ဝင်ချင်မှရပါမယ်တဲ့4000အောက်ရှိတဲ့လူဆိုရင်တော့ May 15ဝင်ချင်မှရပါမယ်တဲ့ Bank နဲ့ဒါလိုက်ထည့်မဲ့လူတွေဆိုရင်တော့ပြီးခဲ့တဲ့ဘက်ကလို့ပြောစပြီးပေးနေပြီဆိုတာသိရပါတယ်ရှင
်ဟုတ်ကဲ့နောက်ဆုံးအနေနဲ့ဗမာပြည့်ဆက်ပြီးတော့ပြောချင်ပါသေးလေခင်ဗျ
ဟုတ်ကဲ့ရှင်ဒီကြားမှာကျွန်မပြည့်ဆက်ပြီးပြောချင်တာလေးကတော့test ကအခုရတဲ့ပတ်စံကအခု stimulus check ကရောနောက်နေ့ဝင်ငွေ test တင်တဲ့အခါမှာဝင်ငွေနေနဲ့ပြရမှာလားအခွန်ဆောင်ရမှာလားဆိုတဲ့မေးခွန်းကတော့အဲဒီစားဆောင်စရာမလိုပါဘူးတချို့လူတွေက IRS ကိုအကျွေးရှိတဲ့လူတွေရှိပါတယ်ပေးစရာရှိတဲ့လူတွေရှိပါတယ်အဲ့ဒီ test တွေကရောအခုရမဲ့ stimulus check တွေကနေဖြတ်မှာလားဆိုတာမေးတာလည်းရှိပါတယ်အဲ့ဒါလေးကလည်းမဖြတ်ပါဘူးဒီဝင်ငွေရတယ်ဝင်ငွေခွန်ပြရစရာမလိုပါဘူးအဲ့ချက်လေးလည်းဖြည့်ဆွတ်ချင်ပါတယ် test မတင်ရသေးတဲ့လူတွေဆိုတော့တင်ကြပါဝင်ငွေမရှိရင်လည်းတကြအနေနဲ့တင်ကြပါတင်ပြီးတော့လူတယောက်ယောက်ရဲ့ tax return ပေါ်မှာတင်ပြီးသားဆိုရင်တော့နှစ်ခါပြန်တင်လို့မရပါဘူးတကယ်၍16နှစ်ထက်ကလေးတွေရှိတယ်ဆိုရင်တော့16နှစ်ထက် ကလေးတွေကိုအခု900ပေးတဲ့ထဲမှာထည့်မတွက်ပါဘူး။အဲ့တော့သူတို့မှာ income ရှိတယ်ဆိုရှိတဲ့ income နဲ့တင်ကြဖို့တိုက်တွန်းချင်ပါတယ်။အဲ့ကလေးအရေးအတွက်လည်းကန့်သက်တာမရှိပါဘူး။ကလေးအရေးအတွက်တဦးချင်းစီ16နှစ်လောက်တဦးချင်းစီရှိရင်ရှိသလောက်တယောက်ကို900လောက်နဲ့ပေးမှဖြစ်ပါတယ်။
ဟုတ်ကဲ့ပါအခုလိုထင်ရှားပြတဲ့အတွက်အထူးကျေးဇူးတင်ပါခင
်ဗျ။ဟုတ်ကဲ့ရှင်ကျမတို့ကျေးဇူးတင်ပါတယ်ရှင
်။ COVID-19 ဖျောက်ရွာဇေဒန်ကိုခံနေရခြင်းမှာအဆိုးရကအကောင်းကြီးတစ်ခုတွေ့လာရတာကြတော့သဘာဝဝန်းကျင်နဲ့လူသားတွေကိုအမတန်းမှဒုက္ခပေးတတ်တဲ့ညဉ့်ဉန်းဓာတ်ရုပ်အဆိုင်တွေအမှုံမွားတွေသဘောကောင်းကင်ရမှာအတော်လေးကျင့်ဆံသွားတာပဲဖြစ်ပါတယ်။ဒီကြောင်းသဘောဝင်းကျင်အင်ဂျင်နီယာဒေါ်ရေးကြည်ကိုနင်းနဲ့ပြန်ဆက်ပြပေးမှာပါ။ကျွန်မရှင်းလင်းပါမယ်။ညဉ့်နေတဲ့ကမ္ဘာလေးလူစန့်ဆံသွားတာဘာကြောင့်ပါလဲ
။မဖြစ်လို့လေအကြောင်းက၃ကြောင်းလောက်ရှိတယ်။တစ်ချက်ကလူရကားသွားကားလာမရှိပါဘူး။ရှင်းသွားပြီ။နောက်နောက်ပြီးဆက်မှုလည်းဆက်မှုလုပ်ငန်းတွေလည်းနေသွားပြီ။အဲ့တော့ကောင်းပါလားအရှိဘူးဆိုရင်ဘာနေသွားပြီလဲဆိုတော့ဒီရှားပြီးသွားနေတဲ့ယင်တွေကထုတ်လုပ်လိုက်တဲ့ယင်ဉန်းရှင်မှုတွေကနေသွားတယ်အဲ့လိုဆိုတော့တစ်အချက်နိုက်ထရိုဂျင်အောက်ဆိုက်ကားတွေကအီဇော့စီရအနေချင်းအောက်ဆိုက်ထုတ်နေသွားပြီကာဗွန်မွန်နောက်ဆိုက်ထုတ်တာနေသွားပြီအဲ့ဒါတွေမကတဲ့ကားတွေညာရင်ဒီနိုက်ထရိုဂျင်အောက်ဆိုက်တွေဆာဖာတဲ့အောက်ဆိုက်တွေကကောင်းရင်ထဲမှာပဲသူကဟိုအမှုံမွားအဖြစ်ပြန်ကျလာနိုင်ပြီလေအဲ့ကြောင့်ဘုံမွားမှာလေအဲ့သူတို့ကပါလာနိုင်နေတယ်အဲ့ဒါနည်းသွားပြီနောက်တစ်ခုကဒုတိယညံမှုတစ်ခုရှိတယ်ပါလဲဆိုတော့မြေပြင်မှာလုတ်တယ်လို့တဲ့အိုဇုန်းနော်အဲ့အိုဇုန်းကလည်း nitrogen oxide နဲ့ပြီးတော့ bios လို့ခေါ်တဲ့အပြန်ထန်တဲ့ organic ဓာတ်ပေါင်းတွေသူတို့ကနေရောင်ရှိပေါင်းပြီးတော့အိုဇုန်းဆက်ရှိအိုဇုန်းကလူကိုလည်းအနေဖြစ်အဲ့လူလုတ်တဲ့အိုဇုန်းတော့အဲ့ဒါကြီးကနည်းသွားတယ်နည်းသွားတဲ့အခါကျတော့ဒီလူအရင်ကတည်းကကောင်းလာမယ်နောက်ပြီးတော့အမှုံသွားရင်နေသွားတဲ့ကြောင့်မဟုတ်လည်းဘာဖြစ်လဲလဲမြင်နိုင်ကြည့်ရလေပူပြီးများလာတယ်။နောက်အမှုံမွားများခြင်းကမြင်မွေးဝေဝါးစီတာပေါ့နော်။အဲ့ဒါကြောင့်လည်းချီသွားတာဖြစ်တယ်။နောက်တစ်ချက်ကဆက်ယုံအလိုယုံတွေဆက်ယုံနေရကြောင့်လည်းအခိုးဝေတွေကနေသွားမယ်။အဲ့ဒါတွေကလည်းပြီးသွားတဲ့အကြောင်းဖြစ်ပါတယ
်။ဒေရုညဉ့်ဉန်းမှုအခြေအနေတိတ်ကိုဆိုးရတဲ့တရုတ်နိုင်ငံဟာဒီရောဂါဆက်တင်ပြန့်ပွားခဲ့တဲ့နောက်အသွားအလာတွေပိတ်ဆက်ယုံတွေမိခိုးတိတ်သွားခြင်းမှာတော့သူ့ကောင်းကင်ကဟာမကြုံစဘူးတန့်ဆင်နေတာကို NASA American Agatha Susan ရဲ့သိပ္ပံကထုတ်ပြန်တဲ့ကောင်းကင်ဓာတ်ပုံတွေမှာတွေ့လာပါတယ်။အလားတူတွေ့ရှိချက်တွေကို Britain နဲ့ American နိုင်ငံမှာလည်းတွေ့ရတယ်လို့ဒေါ်အေးကြီးကပြောပါတယ
်။ခုသူတို့မချင်းပတ်ဆွဲနဲ့တွေ့တာပေါ့နော်။အင်္ဂလန်ဆိုရင်အင်္ဂလန်ရဲ့သဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပေါ့နော်။ထွေးလို့သူတို့နှိုင်းချလိုက်တယ်။မနစ်တော့ကထစ်တာနဲ့ပူတင်နဲ့အင်္ဂလန်မှာပဲနေပါဆိုရင်အမေကိုချလိုက်တယ်။အိန္ဒိယစာပေ April 9ရက်နေ့တင်အလိုမျိုးတစ်ခါနဲ့မနှစ်တုန်းကအဲ့လောက်အချိန်ပိုင်းသေးမှာပေါ့နော်။ဘာလို့လဲလို့ကြည့်လိုက်ခင်ဗျသူတို့ကတိတိတသာညော့နေသွားတာတော့ပြည်။သွားရင်လာရင်နေနေသွားလို့ဖြစ်တာပဲ။ဒါပတ်သက်တဲ့လေသူတို့ခောက်ချစ်ချာ။သူတို့အင်္ဂလန်တတိယလုံးမှာသူတို့တိုင်းနဲ့စခန်း10ခုလောက်ရှိတဲ့အေယာဟာရီကိုဖြန့်ပြန့်ခြင်းကိုသူညှိပြီးတော့သူက nitrogen dioxide ကဘလောက်လဲပေါ့နော်။ဘလောက်နေသွားတာလဲ။သူတို့ကြည့်နေတဲ့ခါမှာအဲ့လိုသူတို့အဖြေထွက်လာပါတယ်။အင်္ဂလန်မှာအမေရိကကိုမယ်ဆိုရင်လည်းကော်လာရာဒိုပြည်နယ်မှာဒန်ဗန်ဆိုတဲ့မြို့ရှိတယ်။သူကကော်လာရာဒိုပြည်နယ်ဆိုတောင်မြန်မာနေရာဖြစ်တယ်။အဲ့ဒီမှာလည်းသွားရလာရည်ရော့သွားတယ်။နောက်ဆက်မှုလုပ်ငန်းတွေရှော့ချလိုက်တဲ့အကြောင်းမလို့သူတို့မှာနေထူးညီမှုရော့သွားတယ်ဆိုတာကိုကျန်းမာရေးနဲ့တဘာအပေါင်းကြီးဆိုင်ရာဟိုကိုင်းတဲ့ခန္ဓာကနေတွေ့တယ်။သူတို့ကဒါအဓိကတိုင်းတာတော့မဟုတ်ဘူး။သူတို့လည်းတော်တော်ရောက်သွားပါလားဒါဆိုရင်ဘာကြောင့်လဲဆိုတော့သူတို့အဲ့လိုကောက်ချက်ချတာပေါ့နော်ဒါပေမဲ့တအားကြီးတို့ဒါပဲလို့ဒီခံအပြောနိုင်တယ်ဒီဒါကောက်တယ်ပါနေနေတယ်ကြောက်နောက်တစ်ခါတော့ LA လို့ခေါ်တဲ့ Los Angeles မြို့ပေါ့နော်ဒါကတော့ American ရဲ့အနာဂတ်ကမ်းကြီးမှာရှိတယ်အဲ့မြို့ကြီးကအမေရိကန်မှလူကြီးထူထပ်တယ်ပြီးတော့ပြည်သူကြီးထူထပ်ဆုံးတယ်သူကလည်း American ပြည်တော်ဆုံးမှာဆိုရင်ဒီလိုညီညာမှုနဲ့ပတ်သက်လို့ဆိုရင်သူကတော်တော်ကြီးကိုအခက်အခဲရှိသူတော်တော်ကြီးကိုဆိုးသွားတယ်လေတို့အချင်းလေဘာလို့လဲဆိုတော့ကားရဲ့အင်ဂျင်နီယာကယ်လီဖိုးနီးယားမှာလည်းတောင်ဝန်းနေရတယ်ညားတယ်ဘယ်လိုဆိုတော့သူတို့လေတို့ကလည်းဒီရက်တောင်ဆွေညက်နေတာပေါ့နော်အဲလိုမျိုးလည်းဖြစ်တော့အခုလည်းကြာတော့ကိုဗစ်ကာလမှာတတော့သွားလာရမရှိတော့တဲ့အခါကျတော့သူကြဆိုပေါ့တောင်ကိုက45ခုနှစ်တည်းကပြဿနာရှိတဲ့မျိုးကြီးကအသက်ရှင်းဆုံးမျိုးကြီးဖြစ်တယ်တော်တော်ကြီးတန်ရှင်းပြီးချင်းချင်းကောင်းရင်လည်းချင်းနေတယ် အဲဒီမှာဆိုရင်ဒီမှာရောက်ခဲ့တော့ဆိုရင်ကောင်းတဲ့တန်ခါနဲ့ဒီကောင်းနေမှာဆိုရင်ညီညွညူကြီးရဖြစ်တာပါလဲဆိုပြီးနေထူချင်းအောက်ဆိုင်တွေပေါ့နော်သူတို့ smoke လို့ခေါ်တာပေါ့နော်ညီဘုံကြီးတို့စိုင်းအမျိုးကြီးဖြစ်နေဟာကြီးကအခုအဲ့အိုက်တမရှိတဲ့တော့ကြီးနေတယ်အဲ့တော့ဒီအဲ့ဒီမှာရှိတဲ့ကတော့အေးတပောင်ပောင်နေဆိုင်တဲ့ဒီကလည်းပြောရဟာဒီလိုဖြစ်တာဟာတော်တော်လေးကိုထူးခြားတယ်ပေါ့နော်အဓိကဒီအလူသွားလူသားနဲ့ပတ်သက်ပြီးတော့အဲ့တော့ကိုဗစ်ကြောင့်လူတွေညီသွားခြင်းဟာတနည်းအားဖြင့်လည်းတပောင်ပောင်ရှင်ကိုကောင်းလာစီရ
ဒီရောက်လာတဲ့ဆွဆွဝဝခံရတဲ့အီတလီမှာလည်းမတ်လပထမဘတ်ထည့်ရိုက်ကူးတဲ့ Copernicus Sentinel 5B satellite ဓာတ်ပုံတွေမှာဆိုညဉ့်ညမ်းဓာတ်ရုပ်အစိတ်အထူးသဖြင့်ကားရီဒါဘေးဆိုင်တွင်စက်မှုလုပ်ငန်းတွေကထွက်တဲ့နိုက်ထရိုဂျင်အောက်ဆိုက်လေးလူတဲ့ပါဝင်မှုကတိတိတသာနည်းနေတာကိုတွေ့ခဲ့ရပါတယ်။ဒါဟာသဘာဝဝန်းကျင်အတွက်တိတ်ကိုအရေးပါတဲ့တိထားတဲ့အချက်လို့ဒေါ်အေးဂျီကပြောပါတယ
်။ကျမတို့ကြုံတွေ့နေတဲ့လေးညဉ့်မှုကြီးကတော်တော်များများလူလောက်လို့ပြောလို့ရတာပေါ့။ဒါဟာအခုဒီအားလုံးလူတွေညီညွတ်တဲ့ကာလမှာကသဘာဝပုံညီတာပြောလိုက်တဲ့အပေါ်တော့ပုံပြီးတိတာစီတာပေါ့။တန်နိုင်တော့အတန်ရှင်းဆုံးနေလို့ရှင်နေမှမယ်လူရင်းချမ်းမာရေးရာကောင်းမယ်နော်အခုဆိုရင်ကိုဗစ်ဖြစ်တဲ့ဟာမှဆိုရင်ငကိုနေလို့ညဉ့်မှာရှိနေနေရတာလူတွေကပို့ပြီးတော့ခံရတယ်ဆိုတော့သူတင်တာကထွက်လာတယ်အခုရှိတယ်အဲ့တော့ပြန်စဉ်းစားရမှာလူတို့အရေးတွေကိုကောင်းအောင်နော်ကဘာကြီးကိုလည်းပုဒ်တိကဘာကြီးရဲ့ခံနိုင်အောင်ပေါ့နော်ကောင်းလာအောင်လုံးချမှာလားတွေးစီရဖြစ်တယ်
ဒီကယောဂဟာကမ္ဘာစီးပွားရေးကိုထိခိုက်စေတဲ့လက်တွေ့နေရတဲ့နဲ့ကျန်းမာရေးဆိုင်ရာမှာတော့တရုတ်နိုင်ငံမှာဝန်ကျင်ညဉ့်ဉန်းမှုကြောင့်တည်ဆုံးရသူကဒီယောဂကြောင့်တည်ဆုံးရသူတွေအများကြီးနိုင်တယ်လို့ Stanford တက္ကသိုလ်သဘောဝဝန်ကျင်ဆိုင်ရာစီးပွားရေးပညာရှင် Marshall Bach ကတွက်ထားကြောင်း Science Lab မှာဖော်ပြထားပါတယ်။ Marshall လည်းလောက်ကသူ့ရဲ့ဆန်းစစ်ချက်အရအတော်လာပိတ်ပင်လိုက်တဲ့နှစ်လအတွင်းတရုတ်နိုင်ငံမှာညဉ့်ဉန်းဓာတ်ရုပ်ပစ္စည်းလေးတဲ့ပေါ်ဝင်မှုရော့ကျသွားတာမျိုးအသက်9နှစ်ရောက်ကလေးငယ်ပေါင်း4000နဲ့အသက်80အထက်လူကြီး9300နဲ့အသက်ကြီးပြင်နိုင်တယ်လို့သတ်ထားကြောင်းကြံပြရင်ဒီသတင်းပတ်သက်သိကြမယ်လို့ဒီမှာကျွန်တော်ကိုဒီမှာပဲကြံလာလိုက်ပါတယ်။ဒါကတော့မတင်ဘူးဆက်ကြည့်ပါဦး။
ဧပြီလ18ရက်မြန်မာနှစ်စန်းတရက်နေ့အတွက် VOE မြန်မာပိုင်းကနေထိပ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မွန်ကတလှည့်ပြောပြပါဦးမယ်ရှင်။ COVID-19 ကရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံဝူဟန်မြို့မှာသေဆုံးသူဟာအရင်ထင်ထားတာထက်များတယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ COVID-19 ကြောင့်အိမ်တွေမှာသေဆုံးခဲ့ကြပေမဲ့တရားဝင်စည်းရုံးတဲ့မဝင်တာမျိုးမနိုင်မနှင်းဖြစ်ခဲ့တဲ့တချို့စည်းရုံးတွေစီကစည်းရုံးအတိအကျမရခဲ့တာမျိုးတွေကြောင့်ဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။COVID-19 ကရောဂါကြောင့်ရပ်ဆိုင်းနေတဲ့ American စီးပွားရေးလုပ်ငန်းတွေကိုပြန်လည်လည်ပတ်နိုင်ဖို့အတွက်သမ္မတကအဆင့်30ပါတဲ့အစီအစဉ်ကိုကြာသပတေးနေ့တုန်းကကြေညာခဲ့ပါတယ်။ကရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ပြည်နယ်တွေမှာလုပ်ငန်းတွေပြန်ဆနိုင်ရေးအတွက်သမ္မတကလမ်းညွှန်ချက်ပေးခဲ့တာဖြစ်ပါတယ်။သတင်းတစ်ပတ်အတွင်းမှာ COVID-19 ကြောင့်သေဆုံးသူနောက်ထပ်ရောဂါပိုကူးသူကျဆင်းသွားတဲ့ပြည်နယ်တွေမှာအခုလိုမျိုးအဆင့်လိုက်ပုံမှန်ပြန်ဖြစ်အောင်စတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့နှစ်သိက္ခာအထည်အမှတ်နဲ့အကျဉ်းသား2000ခွဲနီးပါးကိုသမ္မတအဝင်းမြင့်ကတတ်မှတ်ချက်မှထားပဲပြည်ထောင်လွှတ်ငြိမ်းခွင့်ပေးလိုက်ပါတယ်။အကျဉ်းသားစုစုပေါင်း14,896ယောက်ကိုလွှတ်ငြိမ်းချမ်းသာခွင့်ပေးလိုက်တဲ့အချိန်မှာနိုင်ငံသားသား89ယောက်ပါဝင်ပါတယ်။ COVID-19 ကရောဂါကြောင့်ရုတ်တရက်ပြန်လာကြတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကရောဂါဘေးကနေကာကွယ်နိုင်ဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့နိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းပြီးတော့ကုလသမဂ္ဂကအကူအညီပေးနေတယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။နေဆက်တွေကနေပြန်ဝင်လာကြတဲ့အလုပ်သမားတွေကျုံးနေကြရတဲ့အလုပ်သမားနဲ့လူမှုစီးပွားပြဿနာတွေပြည်လည်အောင်လို့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာအစိုးရရဲ့လှုပ်ဆောင်နေမှုတွေမှာအကူအညီပေးနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါအခုညအတွက်ရေဒီယိုအတန်လှည့်မှုကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးကိုကျမ်းမာစိတ်ချမ်းသာပြီးတော့မင်္ဂလာရှိတဲ့နှစ်သစ်ဖြစ်ကြပါစေရှင်ကျွန်မဆင်းရဲပါပ
This program has come to you from the Voice of America, Washington.